ဒုတိယကမ္ဘာစစ်ပြီးဆုံးပြီးဖက်စစ်ဂျပန်လေးကိုဒေါ်လာအောင်မြင်လိုက်တဲ့နှစ်80ပြည့်စီးပြအခမ်းအနားကိုကမ္ဘာခေါင်းဆောင်အတော်များများတက်ရောက်ကြမှာဖြစ်တဲ့အတွက်တရုတ်နိုင်ငံမှာအဲ့ဒီအတွက်နောက်ဆုံးပြင်ဆင်မှုတွေကိုလှုပ်ဆောင်နေပါတယ်။တရားနေမြင့်ရင်းပြမှာဒီကနေ့ကြာသပတေးနေ့မှာကျင်းပမယ့်အဲ့ဒီစီးပြချစ်တက်ပွဲအခမ်းအနားကိုနိုင်ငံပေါင်း30ကတိုင်းပြည်ခေါင်းဆောင်တွေအပြင်တခြားအထင်ကြီးခေါင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အခမ်းအနားကိုတက်ကြမယ့်တိသာထင်ရှားတဲ့ခေါင်းဆောင်တွေထဲမှာတောင်ကိုရီးယားသမ္မတပတ်ဂွန်ဟေရုရှားသမ္မတဗလာဒီမီပူတင်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းတို့အပြင်မြန်မာသမ္မတဥသိမ်းစင်လည်းတက်ရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံကစစ်အင်အားကြီးထွားလာမှုနဲ့အာဏာရကွန်မြူနစ်ပါတီရဲ့အောင်ပွဲခံတဲ့အခမ်းအနားအဖြစ်ရှုမြင်ရတဲ့အတွက်အနောက်နိုင်ငံအများစုကအစင်းမြင့်ကိုယ်စားလှယ်အဖွဲ့တွေဆစ်လွတ်ခဲ့ခြင်းမရှိပါဘူး။အဲ့ဒီစီးရီးပြအခမ်းအနားချုံးဝေစွာပြီးဆုံးရေးအတွက်တရုတ်အစိုးရကအထူးအာရုံစိုက်ဆောင်ရွက်နေပါတယ်။အခမ်းအနားကျင်းပမဲ့တရားနေမြင့်ရင်ပြင်အနည်းမော်တော်ယာဉ်တွေမြေအောက်ရထားတွေနဲ့လေယာဉ်ပြန်ပြန်တန်းခွင့်တွေကန့်တတ်တာပိတ်ပင်တာတွေပြုလုပ်ထားပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးခြင်းအောင်ပွဲခံခြင်းနဲ့ပစိဖိတ်ဒေသမှာမဟာမိတ်တပ်ဖွဲ့တွေကိုဂျပန်ကတရားဝင်လက်နက်ချတဲ့နေ့80ပြည့်အခမ်းအနားကိုအမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့မှာရှိတဲ့ဒုတိယကမ္ဘာစစ်အထိမ်းအမှတ်အဖြစ်တည်ဆောက်ထားတဲ့နေရာဒုတိယကမ္ဘာစစ်စစ်ပြန်တွေစုဝေးကျင်းပခဲ့ကြပါတယ်။လွန်ခဲ့တဲ့နေ့80တုန်းကပစိဖိတ်ဒေသမှာအသက်ပေးလူသွားခဲ့ကြတဲ့စစ်မှုထမ်းဟောင်းတွေနဲ့အောင်ပွဲခံလိုက်ခြင်းရဲ့အရေးပါမှုတွေကိုအထက်လွှတ်တော်အမတ်ဟောင်းရောဘတ်ဒိုးကပြန်ပြောင်းအမတ်ရပွဲပြောကြားခဲ့ပါတယ်။စစ်ပွဲအတွင်းနှစ်ဖက်စလုံးကတည်ဆုံသွားကြတဲ့ကြေကွဲဝန်းနေတဲ့အချိန်မှာပဲပစိဖိတ်သမုဒ္ဒရာနဲ့အာရှတိုက်အတွင်းတတိပြောင်မြောက်စွာမဟာမိတ်တွေနဲ့အတူတိုက်ပွဲဝင်ခဲ့ကြတဲ့အမေရိကန်စစ်သားစစ်သမီးတွေအတွက်အမတ်ရအောင်မေ့မိပါကြောင်းဒုတိယကမ္ဘာစစ်ပြီးဆုံးချင်းနှစ်80ပြည့်အထိမ်းအမှတ်အဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကထည့်သွင်းဖော်ပြထားပါတယ်။